စကိုင်းတိုင်းဒေသကြီးမှာစစ်ကောင်စီက mobile internet ဖြတ်တောက်ထားတာတလားရှိပြီဖြစ်တဲ့အတွက်အရာဝယ်တွေခက်ခဲလာပြီးစာဝင်ရေးချက်တဲ့နေကြတယ်လို့စစ်ဆောင်တွေလည်းအခက်တွေ့နေကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပါမယ်ရှင
်။စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးရီးတင်းမာပြီးမကြမကြာတိုက်ပွဲဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးနေရာအတော်များများကိုမတ်လ3ရက်ကစပြီးစစ်ကောင်စီက mobile internet ဆက်သွယ်မှုတွေဖြတ်တောက်ထားပါတယ်။စကိုင်းမြို့ကလေးမြို့မုံရွာနဲ့ရွှေဘိုမြို့တွေကလွဲလို့ကျန်တဲ့နေရာတွေမှာမိုဘိုင်းအင်တာနက်လိုင်းတွေဖြတ်တောက်တာမြန်နှုံးတွေဆော့ချထားတာအခုဆိုရင်တလကျော်နေပါပြီ။မိုဘိုင်းအင်တာနက်ဖြတ်တောက်ထားတဲ့အတွက်အင်တာနက်ကိုအမိပြုပြီးလုပ်နေရတဲ့စီးပွားရေးလုပ်ငန်းတွေအလွန်ပဲအခက်အခဲတွေ့ကြုံနေရတယ်လို့ကဏီမြို့ကန်ဈေးတဲ့တူကအခုလိုပြောပါရစေ။
ဈေးတွေပါရောင်းနေတာဆိုတော့ဈေးရောက်မှုကဆုံးမပြေတော့ဘူးလေ။ online ကနေ online shop တွေပါလုပ်တဲ့ဟာဆိုတော့လုံးဝဆုံးမပြေတော့ဘူး။ဒီဒီလေးပါရောင်းပို့လိုက်တယ်ငွေလွှဲတာလေးပါလေးဆိုလဲအဲ့လိုမျိုးတွေလုံးဝဆင်မပြေဝေးထုတ်ရပါလေဆိုတော့ဒီမှာမရှိတော့ဘူးလေဒီဝါရီတွေရောဟိုဟာတရင်ချက်လက်ကစားလို့ဘယ်မတိရဘူးပေါ့ဈေးမှလို့ပါလို့တောင်းပါလေအမုံအားနေယူရောင်းတာလို့ပဲဖြစ်ဖြစ်အဝေးကနေပို့ပေးတာပဲဖြစ်ဖြစ်ဆိုတော့ဒီကောင်ကဆိုရင်တော့ပစ္စည်းပါလိုက်တယ်ပတ်စံကိုလွှဲပေးလိုက်တယ်အဲ့လိုမျိုးတွေဆင်ပြေအခုချိန်မှာကအဲ့လိုတွေကလည်းလုံးဝဆင်မပြေတော့ဘူးအဲ့ဒါစာဝေးနေရတဲ့အားလုံးခက်ခဲသွားတာပေါ့ဒီစီးပွားရေးမလုပ်ရဘူးဆိုတော့လေ
အခုလိုမိုဘိုင်းအင်တာနက်ဆက်သွယ်မှုပြတ်တောက်နေတဲ့အတွက်ဥယျင်ဆွန့်ခွာထွက်ပြေးနေကြရသူတွေအတွက်လည်းအခက်အခဲတွေကြုံနေရပါတယ်စားရေးတောက်ရေးပိုပေးဖို့အတွက်ပါအခက်အခဲတွေဖြစ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေသူတူကလည်းပြောပါတယ
်ရဲစစ်စစ်မကျော်တော့စစ်ဘေးကတော့ဘာလဲငုံငုံစစ်စစ်မှုရပ်သွားတာပေါ့လိုင်းမွန်လိုလိုမရတာပေါ့လိုလိုလက်ခံလို့မရတာ။ဘာလို့ဖြစ်တယ်။အားရင်းရတဲ့ထောက်ပံ့မှုတွေတော်တော်များတော့ပို့ပြီးတော့စာနာရေးဆောင်ပို့ကြလာလေ။အဲဒါတော့ကျွန်တော်ရဲ့ဖွဲ့မှရှိနေပြီးတော့အဖွဲ့အင်အားရတဲ့ကြောင့်ကျွန်တော်တို့မရတော့ဘူး။ဘယ်နှမှာမှမရှိရတဲ့သိမသိရောဖုံးဆက်ပြီးတော့လိုက်ပြီးတော့တော်တာလိုက်မိရတာပေါ့။ရှင်းနေရတာဟုတ
်။စကိုင်းတိုင်းတွေကရင်းမပင်ပလဲကနီတပရင်စတဲ့မြို့နယ်တွေအပြင်ကောလင်းအင်းတော်ထီးကျိုက်စတဲ့နေရာတွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာနေတဲ့ဖြစ်ပါတယ်။အဲ့ဒီနေရာတွေမှာတော့မိုဘိုင်းအင်တာနက်လုံးဝကိုအသုံးပြုလို့မရတဲ့အခြေအနေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့စစ်တပ်ကြားစစ်ပွဲတွေဖြစ်ခဲ့ခြင်းကလည်းရခိုင်ပြည်နယ်နေရာအတော်များများကိုအင်တာနက်ဖြတ်တောက်ပြီးစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ခဲ့မှုတွေရှိခဲ့ပါတယ်ခင်ဗျာ။